MSF လို့ခေါ်တဲ့နယ်စည်းမထဆရာဝန်များအဖွဲ့အပေါင်းဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်မှာသူတို့ရဲ့လုပ်ငန်းတွေပြန်လုပ်ဖို့မြန်မာအစိုးရခွင့်ပြုလိုက်တဲ့အပေါ်မှာကုလသမဂ္ဂနဲ့ MSF အဖွဲ့တို့ကကြိုဆိုလိုက်ပါတယ်မြန်မာဘက်က MSF အဖွဲ့ကိုရခိုင်ပြည်နယ်ကိုပြန်လာဖို့ဖိတ်ခေါ်လိုက်ပြီးတဲ့နောက်အခုလိုကြိုဆိုလိုက်တာပါဒါပေမဲ့ဘလောက်အတိုင်းအတာထိလုတ်ကင်သွားနိုင်မလဲဆိုတာစောင့်ကြည့်သွားဖို့လိုအပ်တယ်လို့ပြောလိုက်ပြီးအခုလိုဖိတ်ခေါ်လိုက်တဲ့အပေါ်မှာ MSF ကတတိနဲ့ကြိုဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရင်နိုင်ကပြောပြမှာပါရှင
်လူမျိုးရေးဘာသာရေးပဋိပက္ခတွေကြောင့်မတည်ငြိမ်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းမှာ MSF နေစည်းမကြဆရာဝန်များအဖွဲ့အနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြန်လုပ်ဖို့အတွက်မြန်မာအစိုးရဘက်ကကြာကြာရေးနေမှာဖိတ်ခေါ်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာအာဏာပိုင်တွေဘက်က MSF အဖွဲ့ကိုဒေသတွင်းကနေထွက်ခွာဖို့ပြောခဲ့ပြီးတဲ့နောက်9လနီးပါးအကြာမှာအခုလိုပြန်လာဖို့အတွက်ခွင့်ပြုလိုက်တာပါအခုလိုမြန်မာအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ဘက်က MSF အဖွဲ့ကိုဒေသတွင်းမှာကျန်းမာရေးအကူအညီတွေပေးနေတဲ့လုပ်ငန်းတွေလုပ်ကိုင်ခွင့်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးယုံနဲ့ MSF အဖွဲ့တွေကလည်းကြိုဆိုလိုက်ပါတယ
် inviting all NGOs and UN agencies including MSF to Rakhine State and to increase
MSF ပါဝင်ကုလသမဂ္ဂ agency တွေနဲ့ NGO အဖွဲ့တွေအားလုံးရခိုင်ပြည်နယ်ကိုပြန်လာပြီးသူတို့လုပ်ငန်းတွေပြန်လုပ်ဖို့ဖိတ်ခေါ်တာကြိုဆိုရမယ့်ကိစ္စဖြစ်ပါတယ်။ဒါကိုအများသိအောင်ကြီးညာပေးတဲ့အတွက်လည်းကြိုဆိုပါတယ်။ဒါနဲ့ပတ်သက်လို့တကယ်လက်တွေ့လုပ်တဲ့နေရာမှာဘယ်လိုရှိမလဲ။နောက်ပြီးကျန်းမာရေးအကူအညီတွေလိုတဲ့နေရာတွေကို MSF အဖွဲ့အနေနဲ့အကူအညီပေးရေးအစီအစဉ်တွေဘယ်လိုရှိမလဲဆိုတာကိုတော့အခုချိန်မှာကျွန်တော်တို့စောင့်ကြည့်သွားဖို့လိုပါတယ်။
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံရဲ့ပြောခွင့်ရ Pierre Perron ပြောသွားတာပါ။ဒါမဲ့လည်း MSF အဖွဲ့အနေနဲ့သူတို့ရဲ့အကူအညီပေးရေးလုပ်ငန်းတွေကိုအပြည့်အဝလုပ်ကိုင်ခွင့်ရမရဆိုတာကိုတော့မြန်မာအစိုးရဘက်ကအတိအကျထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး။ MSF အဖွဲ့ကလည်းသူတို့အနေနဲ့ဘလောက်အတိုင်းအတာတိလုပ်သွားနိုင်မလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်24ခုပါဝင်ကြေးရွာအတော်များများမှာရှိနေတဲ့သူတွေအတွက်ကျန်းမာရေးအကူအညီတွေပေးနေတာပါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ MSF အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဟာအကူအညီတွေပေးတဲ့နေရာမှာဗလိုက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဒေသတွင်းကနေထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒေသခံအာဏာပိုင်တွေက MSF အဖွဲ့ကိုပြည်နယ်တွင်းကထွက်ခွာခိုင်းခဲ့တဲ့အချိန်မှာ MSF ကပေးနေတဲ့အကူအညီတွေနေရာမှာပြည်တွင်းမှာရှိတဲ့ကျန်းမာရေးအကူအညီတွေနဲ့အစားထိုးသွားဖို့စီစဉ်ခဲ့တာပါဒါမဲ့လည်း Amsterdam မှာရှိတဲ့ MSF အဖွဲ့ရဲ့ညွှန်ကြားရေးမှူး Marcel Lenga ကရခိုင်ပြည်နယ်မှာရှိတဲ့လူအတော်များများအတွက်စေဝါအကူအညီတွေပေးနိုင်ဖို့အတွက်ကတော့ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတော့မယ်လို့ပြောပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး UNOCHA ရဲ့ပြောခွင့်ရပုဂ္ဂိုလ် Pierre Perron ပြောတာကတော့
They were providing health to over 500,000 people in the states and simply that's not something that you can replace
ရခိုင်ပြည်နယ်မှာ MSF ကကျန်းမာရေးအကူအညီပေးနေတာလူ9000လောက်ရှိပြီးတော့ဒါကိုနေချင်းညာရင်အစားထိုးဖို့ဆိုတာမဖြစ်နိုင်ပါဘူးရခိုင်ပြည်နယ်က MSF အဖွဲ့ကိုထုတ်ပြလိုက်တာပြည်နယ်ကအကူအညီအရန်လိုအပ်နေတဲ့သူတွေအပေါ်အကြီးအကျယ်ထိခိုက်မှုရှိတယ်လို့ကျွန်တော်တို့တကယ်ပဲမြင်ပါတယ
်ပြီးခဲ့တဲ့ဂျွန်လတုန်းကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလက်ထောက်ကိုယ်စားလှယ်ကြောင်ဝါခန်းဟာဒေသတွင်းကစိုးရွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့ပြောကြားခဲ့ပါတယ်ဒါမဲ့လည်းမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်ဒေသခံအာဏာပိုင်တွေဘက်ကအခုလိုဆုံးဖြတ်လိုက်တာဟာကြိုဆိုရမယ့်လုပ်ရဖြစ်တဲ့အပြင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်လို့ Pierre Perron ကပြောပါတယ
် The UN welcomes the fact that the Myanmar government is putting together an action plan
ခြံပြင်းတဲ့လုံဆောင်မဲ့လုပ်ငန်းအစီအစဉ်တွေကိုမြန်မာဆွေရကချမှတ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂကကြိုဆိုပါတယ်ကျွန်တော်တို့နားလည်ထားတာကတော့ဒီလုပ်ငန်းအစီအစဉ်ကလူသားချင်းစာနာမှုအခြေအနေတွေမကဘဲနဲ့ရခိုင်ပြည်နယ်ရရှိဖွံ့ဖြိုးတိုးတက်ရေးရခိုင်ပြည်နယ်ရရှိဖွံ့ဖြိုးတိုးတက်ရေးကိုလည်းကြည့်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကမြန်မာနိုင်ငံထဲမှာအစင်းအဆုံးပြည်နယ်တွေကတခုဖြစ်တယ်လို့အိုးရင်ဆွတ်ခွာပြီးထွက်ပြေးနေတဲ့သူတွေနိုင်ငံမဲ့တွေတွေမဟုတ်ပဲရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းဝိုင်းအားလုံးကအတိုင်းအတာတစ်ခုထိအကူအညီတွေလိုအပ်နေတယ်ဆိုတာကလည်းရှင်းပါတယ
်1999ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းမှာ1994ခုနှစ်ကစတင်လုပ်ကိုင်လာခဲ့တာဖြစ်ပြီးတော့ဒေသတွင်းမှာလုပ်ကိုင်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေတဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့အကြီးဆုံးအဖွဲ့လည်းဖြစ်ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရန်ကုန်လိုအပ်နေတဲ့ရခိုင်ပြည်နယ်ထဲမှာသူတို့အနေနဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်မဲ့ဆေးဝါးအကူအညီတွေကိုကြည်ကြဲပြတ်ပြတ်ချက်ချင်းပေးသွားနိုင်ဖို့မျှော်လင့်နေဆိုပြီးတော့ MSF အဖွဲ့ကကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ